Israel Hamas တို့ကြတိုက်ပွဲတွေဖြစ်ပွားနေတာတုံ့နာကျော်လာပြီဖြစ်ပြီးစနေနေ့ကလည်း Israel နဲ့ Gaza ကမ်းမြောင်ဒေသကြားကတောင်ပိုင်းနယ်စပ်တစ်လျှောက်မှာပောက်ကွဲသံတွေကိုကြားနေရပါတယ်။ Israel ဘက်ကအဝေါ်ဆွဲသံတွေကိုလည်းနယ်စပ်တစ်လျှောက်ကပောက်ကွဲသံတွေနဲ့သူကြားနေရတာပါ။တောက်ချာနေကတော့ကုလသမဂ္ဂရဲ့အမြင့်ဆုံးတရားရုံး ICJ ကအစ္စရေးကို Gaza ဒေသရင်းတည်ဆောက်မှုတွေနဲ့ပျက်စီးမှုတွေမဖြစ်အောင်တတ်နိုင်ကမျှဆောင်ရွက်ဖို့နဲ့လူမျိုးရုံးတက်ချက်မှုဆံရဘဲလှုပ်ဆောင်မှုမျိုးဖြစ်ဖြစ်မလုပ်ဖို့အတွက်ညွှန်ကြားခဲ့တာဖြစ်ပါတယ်။ဒါ့အပြင်ပါလက်စတိုင်းပိုင်းနဲ့အတွင်းစစ်ရေးထိုးစစ်ဆင်မှုတွေကိုအဆုံးသတ်ဖို့အတွက် ICJ ကလည်းအမိန့်ချမှတ်ခဲ့ပြီးအစ္စရေးရဲ့စစ်ပွဲကာလတွင်ကျူးလွန်မှုတွေအတွက်အပြစ်တင်ခဲ့ပါတယ်။ပါလက်စတိုင်းသား16,000ကျော်တည်ဆောက်ခဲ့ရပြီး Gaza ဒေသတစ်နှောင်းအထူးကျေပျက်စီးခဲ့ရတယ်လို့ဒေသခံ85ရာခိုင်နှုန်းနီးပါးလောက်အိုးရင်ဆန့်ခွာထွက်ပြေးကြရတဲ့လေးလနီးပါးကြာနေပြီဖြစ်တဲ့စစ်ပွဲကျဆိုင်ပုံနဲ့နိုင်ငံတကာကနေဖိအားတွေပေးနေတာဖြစ်ပါတယ်။အစ္စရေးတောင်ပိုင်းကိုဟားမတ်စစ်တပ်ကြွားတွေဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်လူပေါင်း1200လောက်တေဆုံးပြီး250လောက်ဒဇာဂန်ဖြစ်နေအဖမ်းခံရတဲ့အောက်တိုဘာ9ရက်ကစပြီးဂါဇာမှာဟားမတ်စစ်ထိန်းချုပ်မှုအဆုံးသတ်ဖို့အတွက်အစ္စရေးဘက်ကနေထိုးစစ်ဆင်တိုက်ခိုက်နေတာလည်းဖြစ်ပါတယ်။